Kawaii Uzi Jo Bojo Muji Meong Lai India Kizen Ma Sieda Maka Nanangan Pomo Nika Sasan Yi Tuta Labo to India Baka Mio Len Tare Jong India Myanma Sasan Yi Chuanjin Turi Ka Tung Tat Jabare Bojo Muji Meong Lai Ha India Ye Nangan Yi Sieda Take Pain Kong Zong Ni Ne Twisong Ma Phit Tulu Tu Go Nangan No Aji Ke Phit India Ka Gompyu Ukhana Ri Ne Chuzo Bo Season Tha Bare Mai Injin Nangan Api Song Go Tin Pya Pi Ba Lai Ma Khmyar
ကြားခဲ့ရတဲ့အတန်ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်နေတက်မတော်ချစ်ကြီးကိုယ်စားလှယ်အဖွဲ့ကိုအိန္ဒိယဆေးဦးစီးချုပ်ဘီပင်ရာဝစ်ကဇူလိုင်လ9ရက်ဂါယာမြို့ကအလုပ်တင်ပို့တင်တန်းကြောင်းဆင်းပွဲမှာအိန္ဒိယရိုးရာကနေဂုံဖြူအခန့်ခဲ့တာဖြစ်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယရေတပ်နဲ့လေတပ်ဦးစီးချုပ်တို့လည်းလိုက်ပါသွားခဲ့ပြီး ီးစဉ်တွင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီ၊ကာကွယ်ရေးဝန်ကြီးအာရွန်ဂျိတ်လီ၊အမျိုးသားလုံခြုံရေးအကြံပေးအာဂျစ်ဒိုဗယ်ဒိုနဲ့ဇူလိုင်လ14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက်သူရဲ့နိုင်ငံတကာလေ့လာရေးဌာနအစိမ့်မြင့်သုတေသီဗိုက်ခရမ်နွေရူးကအခုလိုပြောပါတယ
် Trip to India does have some significance because India is
အခုအိန္ဒိယခီးစဉ်မှာထူးခြားမှုတစ်စုံတစ်ခုတော့ရှိနေပါတယ်ဘာကြောင့်လဲဆိုတော့အိန္ဒိယဟာမြန်မာနိုင်ငံရဲ့ထွတ်ပေါက်ကြီးမားတဲ့အိန္ဒိယချင်းနိုင်ငံဖြစ်ပါတယ်နောက်ဒေတာရင်းမြန်မာအပါအဝင်တခြားကိစ္စတွေမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအပေါ်မှာအိန္ဒိယကနှစ်ပေါင်းအတန်ကြာကလေးကစိုးရိမ်မှုတွေရှိခဲ့ပါတယ်။နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလည်းအလေးထားပြီးတော့ကော်စောနီခင်ကြိုဆိုဖို့ရှိပါတယ
်။ဒါ့အပြင်လက်ရှိမှာမြန်မာရဲ့အိန္ဒိယချင်းနှစ်နိုင်ငံဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးဟာလည်းလွန်ခဲ့တဲ့သုံးဘက်ကစပြီးတင်းမာလျက်ရှိပါတယ်။ဘူတန်နိုင်ငံဒေါကလန်ကုန်းမြေမြစ်ဒေသမှာတရုတ်ကလမ်းဖောက်လုပ်မှုကြောင့်အိန္ဒိယရဲ့အကူအညီကိုဘူတန်ကတောင်းခံခဲ့တဲ့အတွက်တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးတင်းမာခဲ့တဲ့အတွက်ကြောင့်လည်းအိန္ဒိယအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့အကြောင်းဗိုက်ခရမ်နေရူးကထောက်ပြပါရယ်မြန်မာနဲ့ဆက်ဆံရေးမှာစီးရေးအရသာမကနှစ်နိုင်ငံအနီးကပ်ဆက်ဆံရေးပုံမိုတိုးမြင့်ဖို့အိန္ဒိယဘက်ကစိတ်အားထက်သန်နေတာကိုလည်းတွေ့ရကြောင်းဗိုက်ခရမ်နေရူးကအခုလိုပြောပါရယ
် Not just that India hopes to sellarmaments and equipment to Myanmar but that India wants to make sure that Myanmar knows
India ဘက်ကမြန်မာနိုင်ငံကိုစီးရေးဆိုင်ရာလက်နက်ပစ္စည်းတွေရောင်းချဖို့တခုတည်းမျှော်လင့်ထားတာမဟုတ်ပါဘူး India ဟာမြန်မာရဲ့အကူအညီတွေကိုထောက်ပံ့ပေးနိုင်တဲ့အိန္ဒိယနိုင်ငံဖြစ်တယ်ဆိုတာကိုလည်းမြန်မာခေါင်းဆောင်တွေကိုပြကျင်နေတာပါဆက်ဆံရေးတိုးမြင့်ဖို့အိန္ဒိယဘက်ကကြိုးပမ်းနေတဲ့အချက်ထဲမှာအနောက်မြောက်ချမ်းမှာနှစ်နိုင်ငံနေဆက်ကိုဖျက်ပြီးတော့အဝေးပြေးလက်မကြီးတိဆောက်နေတာမျိုးလဲပါဝင်ပါတယ်အခုဆိုရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အလဲပတ်ခီးစဉ်မျိုးရှိပါတယ်နောက်ထပ်ပြီးတော့လဲနှစ်နိုင်ငံအနီးကဆက်ဆံရေးတိုးမြင့်ဖို့အိန္ဒိယကကြိုးစားသွားမှာဖြစ်ပါတယ
်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာလုံခြုံရေးအကျိုးစီးပွားပါဝင်နေကြောင်းအိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ
်အခုတခါအခုအချိန်နေကတော့အပြောင်းလဲနိုင်ငံတကာခင်းကျင်းတဲ့ဒေတာတော်ခင်းကျင်းအပြောင်းလဲတစ်စုံတရာတော့ရှိတယ်။ရှိတဲ့ချိန်မျိုးမှာပမာနိုင်ငံတက်မတော်ဦးစီးအကောင်ဆောင်တူလာလေတဲ့အခါမှာတော့နိုင်ငံဆက်ဆံရေးကိစ္စမှာဆွေးနွေးရတဲ့ကိစ္စတွေမှာထူးခြားမှုတွေတစ်စုံတရာတော့ဟိုရှိမယ်လို့ကျွန်တော်တို့မှန်းဆပါတယ
်။အထူးသဖြင့်ပထဝီအနေအထားအရအိန္ဒိယအတွက်မြန်မာနိုင်ငံရဲ့အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
နိုင်ငံရဲ့လုံခြုံရေးကဝယ်ဖို့အတွက်အဓိကကတော့ဒီကိနေဒေတာတို့မှာတရုတ်နိုင်ငံရှိတာအဲတရုတ်နိုင်ငံနဲ့အိန္ဒိယကြားမှာပမာနိုင်ငံကဂျာဂန်ပြင်းနေတော့ပမာနိုင်ငံရဲ့ခရီးချာမှုကိုအိန္ဒိယကောင်းကောင်းသိတယ်တိုးတော်လည်းပဲလွန်ခဲ့တဲ့နှစ်20လောက်အတွင်းမှာအိန္ဒိယဟာသူ့လုံချင်တဲ့လောက်လုံခြုံရေးအကာအကွယ်ကိုပမာနိုင်ငံဆက်ဆိုးရစီရရအောင်မယူနိုင်ခဲ့ဘူးလို့ကျွန်တော်တော့မြင်နေခင်ဗျနောက်ဒုတိယတစ်ချက်ကတော့အိန္ဒိယနဲ့ဇက်ပမာဏငနဲ့နေဇာမှာအိန္ဒိယဆော့ကိုစန့်ကျင်နေတဲ့လက်နက်ကိုင်ဖွဲ့စည်းတဲ့ကိစ္စဟာဒီတက်မတော်ဆိုရလက်ထက်ကခုတ်ပြူထားခဲ့တာဟာဒီဖြစ်တော့ဘယ်စီဝေးဒီဘယ်နိုင်ငံကောင်းဆောင်နေခီးအပြန်လာတော့တော့ပမာဏငဘက်ကတော့မရှိသေးပါဘူးစသဖြင့်တော့ပြောပြီးတော့လက်တွေ့ကတော့ရှိနေတော့ဒီကိစ္စလည်းပဲဒီခီးစင်မှာအိန္ဒိယဘက်ကဆွေးနွေးမယ်လို့မှန်းဆပါတယ်ခင်ဗျ
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အခုခီးစဉ်မတိုင်ခင်အိန္ဒိယကမြန်မာစစ်တပ်ကို105မီလီမီတာအပေါ်စားအမြောက်တွေဒုံးကျည်တွေရိုင်ဖယ်တနက်တွေရေဒါတွေမော်တာအမြောက်တွေစစ်သုံးရွေပြောင်းနိုင်တဲ့တံတားတွေဆက်သွယ်ရေးပစ္စည်းတွေညာကြည့်မှန်ပြောင်းတွေစစ်စင်ရေးမှာအသုံးပြုနိုင်တဲ့ကွန်ပျူတာဆော့ဖ်ဝဲတွေလမ်းပေါက်တဲ့နေရာမှာအသုံးပြုတဲ့ဆောက်လုပ်ရေးပစ္စည်းတွေအပါအဝင်စစ်သင်းမော့အသေးစားတွေကိုပေးထားပြီးဖြစ်ပါတယ်ဒါအပြင် American Dollar 38 တန်းနီးပါးတန်ဖိုးရှိတဲ့အသေးစားတော်ပီဒိုတွေရောင်းချဖို့လည်းသဘောတူထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံကနေစစ်တိုက်လေယာဉ်အမျိုးအစား JF-17 ကိုမြန်မာကဝယ်ယူဖို့နှစ်နိုင်ငံသဘောတူညီလက်မှတ်ရေးထိုးထားပါတယ်။အလားတူစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယခီးစဉ်မတိုင်ခင်ရုရှားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့သလိုပြီးခဲ့တဲ့လပိုင်းတွေကဂျာမနီနဲ့အော်စတီးရီးယားနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ရှင်။